လက်ဗရန်တောင်ဒင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့တည်နိုင်ရော်ကြီးရာရေးတောင်းဆိုနေတဲ့ဒေသခံ60ကျော်ကိုပုံမှန်18နဲ့စလင်ကြီးရဲစခန်းကတရားစွဲထားတယ်လို့တောင်သူတွေကဆိုပါတယ်။ဒါပေမဲ့စီမံကိန်းဖြတ်ဖို့ကန့်ကွက်ဆန္ဒပြနေတာတွေနဲ့မြေယာပြန်ရရေးတောင်းဆိုနေတာတွေရပ်ပစ်မှာမဟုတ်ဘူးလို့ဒေသခံတွေကပြောနေတဲ့အကြောင်းဆက်သွယ်ဆောင်သတ်ထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကတင်ပြပေးထားပါတယ်ရှင်။
ပြီးခဲ့တဲ့တပတ်ခန့်ကစပြီးလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြကကုမ္ပဏီတွေကိုသီးနှံရော်ကြီးတောင်းဆိုနေတဲ့ဒေသခံ60ကျော်ကိုခွင့်ပြုမိမရပဲဆန္ဒထုတ်ပေါ်မှုပုံမှန်18နဲ့တရားစွဲဆိုထားတယ်ဆိုပြီးဒေသခံတောင်သူဒေါ်မာချိုကပြောပါတယ်
။ဦးဝင်းကျော်တို့ဒေါ်မာချိုတို့ဒေါ်ဆန္ဒတို့အပါဝင်ဆိုပြီး65ယောက်ပုံမှန်18နဲ့အမှုဖွင့်ထားတယ်လို့ကပြောတာ။ကျမတို့စီကိုစာတို့ဘာလို့ပို့ရင်းမရှိသေးဘူး။အဲ့ဒါက20ရင်းမရချိန်စာတိုက်တာလဲနောက်ထပ်တယောက်တို့ထားတယ်တဲ့ဒေါ်ညိုလေးတဲ့။ဦးဝင်းကျော်တို့ဒေါ်ဆန္ဒဒေါ်မာချိုဒေါ်ညိုလေးတို့အပါဝင်66ယောက်ပေါ့။မြန်မာဝမ်ပေါင်းကုန်ကြီးလည်းတုံ့ပြန်သေးဘူးဥပိုင်ကလည်းမတုံ့ပြန်လေခုတုံ့ပြန်တာဆိုတာပုံမှန်တွေပဲတုံ့ပြန်နေတာကျမတို့ကတော့သူတို့တရားဆွဲတယ်ကျမတို့အမှန်တရားတောင်းဆိုနေတာလေကျမတို့ရားတင်ရားလိုက်တယ်လို့သူတို့လေယာဉ်နေဥပဒေတွေလည်းဘာလို့တောင်းဆိုနေလဲကျမတို့အနေနဲ့တော့သူတို့ကပုံမှန်တွေတက်ပြီးတရားတွေဆိုလို့နောက်ဆုံးမှလည်းမဟုတ်ကြောက်လည်းကြောက်မှာမဟုတ
်လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတောင်သူတွေရဲ့မြေယာတွေကိုသိမ်းယူတာတိစောက်ထားတဲ့စီမံကိန်းဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးမျက်နှာချင်းမယူထားတဲ့မြေယာတွေအတွက်တနစ်စာတီးနှံရော်ကြီးကိုရရှိဖို့အတွက်အချိန်ချင်းတောင်းဆိုခဲ့ကြတာပါဒီအတွက်ဒေသခံတွေကတမကသူတို့ကိုကူညီတဲ့တက်ကြွလှုပ်ရှားသူတွေကိုပါဖမ်းဝရမ်းထုတ်ခံရပြီးဒေသခံတွေကလည်းဒီအမျိုးမျိုးနဲ့တရားစွဲဆိုခံရတယ်လို့ဆက်ပြောပြပါတယ်
ခုလာရောက်ကူညီတဲ့အဖွဲ့တွေကိုလည်းဖမ်းဝရမ်းထုတ်တယ်ဒေသခံတွေကိုလည်းအမှန်တရားတောင်းဆိုနေတဲ့အတွက်လည်းသူတို့တရားတွေစွဲဆိုထားတယ်အခုသူတို့ဘက်ကကြတော့လည်းဒေါခင်ဝင်းပြစ်တတ်တဲ့တရားခံကိုလည်းဖော်ထုတ်မပေးဘူးမိလောင်မုံတရားခံကိုလည်းဖော်ထုတ်မပေးဘူးတရားဥပဒေကိုသူတို့လေးစားလိုက်နာမှုမရှိဘူး။ကျမတို့ဒေသခံတွေဘက်ကတော့တရားဥပဒေကိုလေးစားလိုက်နာပါတယ်။ကျမတို့ထုတ်ထားတဲ့ဟာကိုအပြေမရတဲ့အတွက်ကျမတို့တွားနေရတဲ့အတွက်ကျမတို့ဘက်ကတော့ဟိုမတရားတဲ့ဥပဒေနဲ့ဒေသခံတွေကိုဆွဲဆုံနေလို့ကျမပြောချင်ပါတယ်။ရေးပိုင်းရှင်၊ရားပိုင်းရှင်တွေကိုတော့သူတို့ကအမှုတွေတက်တရားတွေဆွဲတကယ်တကယ်ကျတော့သူများတိုင်းသမားလာပြီးသူရုပ်တွေနေရာတိတ်ထားတာကိုကျသူတို့ကလက်လူရှုတာတို့ဖြစ်နေလို့မဟုတ်ရောချင်းမယူတဲ့လေယာဉ်တွေကိုသူစုကြိုးခတ်တာကျသူတို့ကလက်လူရှုတာလို့မဟုတ်အဲ့ကျတော့မဒေသခံစီရတဲ့သူကိုကျေနပ်မှုရအောင်ရတယ်အခြေတစ်ခုမှညှိနှိုင်းဆွေးနွေးခြင်းမရှိတဲ့အတွက်ကျမတို့လက်ဗရောင်းတောင်ကျင်းဒီစီမံကိန်းကြီးကိုတော့ကျမတို့လက်နဲ့လည်းမခံဘူ
းဒေသခံတွေသဘောမတူတဲ့ကြားကကျင်းဒီစီမံကိန်းကိုအကောင့်ထဲပေါ်တည်ဆောက်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့မြမစီပိုင်းဥပိုင်ကုမ္ပဏီလီမိတက်ကိုရောဒေသခံတွေကိုတရားဆွဲဆိုထားတယ်ဆိုတော့ဆလင်းကြီးမြို့နယ်ရဲစခန်းကိုရောဆက်သွယ်လို့မရခဲ့ပါဘူး။လူရင်းအားဆက်ရင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ။2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြတဲ့တပိတ်စခန်းအလုံးကိုအင်အားတောင်းဖြိုခွဲခဲ့တာကြောင့်တန်ဃာနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရရှိခဲ့တာပါဒီဖြစ်ရပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလည်းလိုက်နာခြင်းမရှိဘူးလို့ကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီတစ်ခုကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှစာချုပ်ပြန်လည်ချုပ်ဆိုတာမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီတို့က30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနဲ့နာကြီးပေးခဲ့ပေမဲ့တန်ရာတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။အခုဆန္ဒပြသူတွေဟာသူတို့မြေယာတွေကိုဘလို့နည်းနဲ့မှရောင်းမှာမဟုတ်တဲ့အကြောင်းနဲ့သူတို့မြေယာတွေကိုစိုက်ပျိုးလို့မရအောင်စံစုကြုတ်ခတ်လိုက်တဲ့အတွက်တနစ်စာတိနံရောကြီးပေးဖို့တောင်းဆိုနေတယ်လို့လည်းပြောပါရယ်အစိုးရတစ်တက်လာရင်လဲသူတို့မြေယာတွေပြန်မရမချင်းတောင်းဆိုသွားမှာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုခဲ့တာပါပြီးခဲ့တဲ့2014ခုနှစ်တုန်းကတော့ဒေသခံတောင်သူတဦးဖြစ်တဲ့ဒေါခင်ဝင်းဟာမြေယာပြန်ရရေးတောင်းဆိုဆန္ဒပြတဲ့အတွက်ဥကောင်းကိုတနက်နဲ့ဖြစ်ကတ်တာခံခဲ့ရပြီးတိတ်ဆုံးခဲ့ရတာပါတခြားတောင်သူဒရာစင်လောက်ဟာလည်းတနက်တန်ရာတွေရရှိခဲ့ပြီးတရားစွဲဆိုမှုတွေခံခဲ့ရပါတယ်ဒေသခံတောင်သူတွေနဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကတော့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုတရားပြန်ဆွဲတဲ့အမှုကိုတော့ငင်းပယ်ခံရတာပါလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကျော်ကလေးကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ကြပါတယ်အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင်